ဆီးရီးယားနိုင်ငံတွင်မှသတင်းနှစ်ပတ်ကြာစုံစမ်းထောက်လှမ်းပြီးအတည်ပြုနိုင်ခဲ့တဲ့အစ္စလာမ်ရဲ့အစွန်ရောက် ISIS တို့ရဲ့ပြစ်မှတ်တွေကိုပထမဆုံးအကြိမ်လေးချောင်းကနေတိုက်ခိုက်မှုတွေစတင်ပြီလို့ပြင်သစ်နိုင်ငံကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်ကဘေနီယာရီကိုတိုက်ခိုက်နေတယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့မထုတ်ပြန်မိနဲ့ပြင်သစ်တို့ဟာကိုယ့်ကိုယ်ကိုကာကွယ်တဲ့အနေနဲ့ပြင်သစ်နိုင်ငံကိုတိုက်ခိုက်ဖို့လေ့ကျင့်ပေးထားတဲ့အစ္စလာမ်ရဲ့အစွန်ရောက် ISIS တွေခိုးလုံနေတဲ့နေရာတွေကိုတိုက်ခိုက်နေတာဖြစ်တယ်လို့ပြင်သစ်ဝန်ကြီးချုပ်မန်နျူအယ်ဘောလ်ကပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မနေ့ခင်တိုက်ခိုက်မှုတွေကိုတော့ပြင်သစ်တနိုင်ငံတဲကလှုပ်ဆောင်တာဖြစ်ပြီးအီရန်နဲ့ဆီးရီးယားနိုင်ငံတွေကအကြမ်းဖက်သမားတွေရဲ့စခန်းတွေကိုတိုက်ခိုက်ချေမှုန်းနေတဲ့အမေရိကန်ဦးဆောင်တဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့တော့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လန်ရဲ့ယုံကနေလည်းပြောဆိုထားပါတယ်။ Islamic စစ်သွေးကြောင့် ISIS တို့ရဲ့အကြမ်းဖက်ချင်းချောက်မှုတွေကိုတွန်းလှန်တိုက်ခိုက်သွားမယ်။ပြင်သစ်ရဲ့ပြတ်သားတဲ့ဂရီကဝတ်ကိုအခိုင်အမာပြသလိုက်တာဖြစ်တယ်လို့လည်းပြင်သစ်သမ္မတကကြေညာချက်မှာထည့်သွင်းပြောဆိုပြီးပြင်သစ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုထိပါလာတဲ့အခါတိုင်းတိုက်ခိုက်သွားမယ်လို့လည်းထပ်လောင်းပြောကြားထားပါတယ်ရှင်။